င်္ဂလိပ်ဒက်ရှ်နိုင်ငံမှာခုတ်လုံနေတဲ့ရွန်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဖက်ပြန်ပို့ရေးကိစ္စတိုးတက်မှုမရှိသလောက်ဖြစ်နေတဲ့အပေါ်စိတ်ပျက်ကြောင်းဘင်္ဂလားဒက်ရှ်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်နိုလင်းဟေဇယ်အနေနဲ့မြန်မာအချက်အတဲအဖြစ်ရှာရေးသူ့ရဲ့အခန်းကဏ္ဍအတိုင်းအကောင့်ထဲပေါ်လှုပ်ဆောင်ဖို့အတွက်ဘင်္ဂလားဒက်ရှ်နိုင်ငံခြားရေးဝန်ကြီးမာဆုဒ်ဘင်မိုမန်ကဇန်နဝါရီ29ရက်နေ့ပြည်အွန်လိုင်းဆွေးနွေးမှုအတွင်းတိုက်တွန်းခဲ့တယ်လို့ VOA ဘင်္ဂလားဌာနကပြောပါတယ်။ရွန်ဂျာအသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ဒီဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လက်ခံမယ်လို့ကြေညာပေးထားပါတယ်။ဒါပေမဲ့အခုချိန်ထိဘာတိုးတက်မှုမှမရှိသေးတယ်လို့ဒုက္ခသည်စခန်းမှာနေထိုင်တဲ့ရွန်ဂျာတွေဟာအန္တရာယ်ကြီးတဲ့ရေလမ်းကနေမကြာခဏခက်ပြင်းနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့လတည်းဘင်္ဂလားဒက်ရှ်ဒုက္ခသည်စခန်းတွေကိုတောရောက်ခဲ့တဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကော်စလဲတောင်အန်ဒရူးစ်ကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဘင်္ဂလားဒက်ရှ်အစိုးရနဲ့ပိုးပြီးကောင်းတဲ့မိဖက်ဖြစ်အောင်လုပ်ပြီးရွန်ဂျာပြည်ထောင်အဖြစ်ရှာရမှာမြန်မာစစ်တပ်ကိုဖိအားပေးဖို့အတွက်ပန်ကြားထားတာပါ။